ာဆီယံနိုင်ငံခြားရေးဝန်ကြီးတွေဒီလကုန်ပိုင်းမှာမျက်နှာဆောင်ကြီးအစည်းအဝေးကျင်းပဖို့ရှိနေပါတယ်။ထိုင်းရွေးကောက်ပွဲအနိုင်ရခေါင်းဆောင်ဖီတာလွန်ဂျာရက်ဘတ်ကရွေးကောက်ပွဲစီကံချိုးဖောက်တာမရှိခဲ့ဘူးလို့တရားရုံးကဆုံးဖြတ်လိုက်ပါတယ်။ပင်လယ်ပြင်ကိုဖြတ်နယ်မြေသိမ်းရှာကြရင်နဲ့တစ်နှစ်တွင်မှရွန်ဂျာအယောက်950နီးပါးသိမ်းဆုံးခဲ့ရပါတယ်။အိန္ဒိယနိုင်ငံမှာအငင်းပွားဖွယ်ဟိန္ဒူဘုရားကျောင်းကြီးတစ်ကျောင်းကိုဝန်ကြီးချုပ်နရင်းစရာမိုရီကိုတိုင်ကနေဖွင့်လှစ်ပြလိုက်ပါတယ်။သီရိလင်္ကာနိုင်ငံမှာတော့အွန်လိုင်းမီဒီယာတွေကိုထိန်ချုပ်မဲ့ဥပဒေသက်ပြဋ္ဌာန်းလိုက်ပါပြီ။ဒီလိုထူးခြားတဲ့အာရှတော်သတင်းများအစီအစဉ်ကိုအပတ်စဉ်တနင်္ဂနွေနေ့တိုင်းထုတ်လွှင့်ပေးနေပါတယ်။ကျွန်တော်ကဆော့ဖို့ခွာပါခင်ဗျာ။လာအိုနိုင်ငံလွန်ပရာဘန်မြို့တော်မှာဒီနေ့ဇန်နဝါရီလ28ရက်နေ့ကနေ29ရက်နေ့ထိအာဆီယံနိုင်ငံကြားရေးဝန်ကြီးတွေမျက်နှာဆောင်ကြီးအစည်းအဝေးကျင်းပဖို့ရှိနေပါတယ်။ဒေသတွင်းမှာအရေးတကြီးဖြစ်ရှင်းမှုလုပ်နေတဲ့မြန်မာနိုင်ငံရဲ့အရေးကိုအစည်းအဝေးမှာအဓိကထားဆွေးနွေးကြပါမယ်။ဒီအစည်းအဝေးမတိုင်ခင်မှာပဲအာဆီယံအထူးကိုယ်စားလှယ်သက်အာလွန်ကဲကစ်တခွန်ဟာလည်းမြန်မာနိုင်ငံကိုလာရောက်ပြီးတော့စစ်ကောင်ဆောင်ပို့ကြောက်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့သလိုအမျိုးသားညီညွတ်ရေးအစိုးရ NUG နိုင်ငံကြားရေးဝန်ကြီးဒေါ်စင်မအောင်နဲ့လည်းအွန်လိုင်းကနေတွေ့ဆုံခဲ့ပါတယ်။ဒါအပြင်သူဟာတရုတ်ဆိုရရဲ့လက်ထောက်နိုင်ငံကြားရေးဝန်ကြီးနဲ့လည်းပြီးခဲ့တဲ့အင်္ဂါနေ့ကတွေ့ဆုံခဲ့ပြီးတော့မြန်မာအရေးအပါအဝင်တရုတ်အာဆီယံဆက်ဆံရေးတွေကိုဆွေးနွေးခဲ့ပါတယ်ခင်ဗျာ Move Forward Party ခေါင်းဆောင်ဖီတာလင်ဂျာရွန်ရတ်ဟာရွေးကောက်ပွဲစီမံစည်းကမ်းနဲ့ချိုးဖောက်တာမရှိခဲ့ဘူးလို့ထိုင်းဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကဒီကနေ့ဆုံးဖြတ်ချက်ချလိုက်ပါတယ်မီဒီယာကုမ္ပဏီတစ်ခုမှအစုရှယ်ယာတွေပိုင်ဆိုင်ထားတာကြောင့်ရွေးကောက်ပွဲစီကမ်းနဲ့မညီဘူးဆိုပြီးတော့တရားရင်ဆိုင်ခဲ့ရတာဖြစ်ပါတယ်အဲ့ဒီဆွဆွဲချက်ကြောင့်သူဟာရွေးကောက်ပွဲမှာမဲများဆုံးနဲ့အနိုင်ရခဲ့ပေမဲ့လည်းဝင်ကြီးချုပ်ဖြစ်ခွင့်မရတဲ့အပြင်ထိုင်းလွှတ်တော်အမတ်အဖြစ်ကပါရုပ်သိမ်းခံခဲ့ရတာပါ Move Forward Party ဟာစစ်တပ်နဲ့စီးပွားရေးလုပ်ငန်းရှင်တွေရဲ့လက်ဝါကြီးချဲ့လဲနေတာကိုလျှော့ချဖို့ထိုင်းပြည်စစ်နဲ့ဝေဖန်နေတဲ့သူတွေကိုထောင်ဒဏ်ချမှတ်နိုင်တဲ့ဥပဒေတွေကိုပြင်ဆင်ဖို့စတဲ့ကြွေးကြော်တဲ့နေရွေးကောက်ပွဲဝင်ခဲ့တာဖြစ်ပါတယ်အဲ့ဒီကြွေးကြော်တဏီဟာဖွဲ့စည်းပုံခြေကံဥဒေနဲ့မညီသလိုထိုင်းနိုင်ငံရဲ့ဘယင်ကန်စနစ်ကိုချိမ့်ချောက်နေတယ်ဆိုတဲ့ဆွတ်ဆွဲချက်နဲ့လည်းတရားစွဲခံထားရပါတယ်။ဒီမှုကတော့နောက်တစ်ပတ်ထဲမှာတရားရုံးကအဆုံးဖြတ်ပေးဖို့ရှိပါတယ်ခင်ဗျာ။2023နှစ်တစ်နှစ်လုံးမှာပင်လယ်ပြင်ကိုဖျက်ပြီးတော့ထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်အယောက်4500ကျော်ရှိခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကထုတ်ပြန်ပါတယ်။အဲ့ဒီအထက်မှာလူပေါင်း950နီးပါးပျောက်ရှာသေဆုံးခဲ့ရတယ်လို့လဲဆိုပါတယ်။ဒီသေဆုံးနှုန်းဟာပြီးခဲ့တဲ့6နှစ်အတွင်းနဲ့ရှင်လိုက်လို့ရှိရင်ရိုဟင်ဂျာတွေအများဆုံးသေဆုံးရတဲ့အရေအတွက်ပါ။ပင်လယ်ပြင်ခရီးကျန်းကိုစွန့်စားထွက်ပြေးလာတဲ့သူအများစုဟာကလေးနဲ့အမျိုးသမီးတွေဖြစ်ပါတယ်။ပင်လယ်ပြင်မှာမျောနေတဲ့ရိုဟင်ဂျာတွေကိုအချိန်မီမကယ်တင်နိုင်တာကန့်ကွက်ခွင့်မပေးတာတကြောင်မျက်စိရှိမှတင်သေလူမျိုးပါအခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့လဲထုတ်ပြန်ကြမှာပါရှိပါတယ်။ဒီလိုအဖြစ်ဆိုရင်နောက်ထပ်မဖြစ်အောင်ဒေသဆိုင်ရာအာဏာပိုင်တွေအနေနဲ့ဒုက္ခသည်တွေကိုကူညီပေးကြဖို့လဲ UNHCR ကတောင်းဆိုထားပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံရှေ့ဟောင်းအယုဒ္ဓယာမြို့မှာအိန္ဒိယမြို့သားရေဝါဒီတွေရဲ့အောင်မြင်မှုအထိတ်အမှတ်အဖြစ်အငင်းပွားဖွယ်ဟိန္ဒူဘုရားကျောင်းကြီးတစ်ကျောင်းကိုဝန်ကြီးချုပ်မိုရီကိုတိုင်တနင်္လာနေ့ကဖွင့်လှစ်ပြလိုက်ပါတယ်။အဲ့ဒီဘုရားကျောင်းဖွင့်တဲ့နေရာဟာ16ရာစုကတည်ရှိခဲ့တဲ့ဟိန္ဒူတွေရဲ့အထွတ်မြတ်ထားတဲ့ယာမကျောင်းတော်ရာနေရာဖြစ်ပြီးတော့ပထမမွတ်စလင်မွန်ဂိုအင်ပါယာလက်ထက်မှာဖျက်ဆီးခံခဲ့ရပြီးတော့မွတ်စလင်ဗလီစောက်ခဲ့တဲ့နေရာလို့ဟိန္ဒူတွေကယုံကြည်ထားတဲ့နေရာဖြစ်ပါတယ်။1992ခုနှစ်မှာဟိန္ဒူဘာသာဝင်တွေကအဲ့ဒီဗလီကျောင်းကိုပြန်ဖြိုချခဲ့ရကနေဘာသာရေးအထူးကယုံတွေအကြီးအကျယ်ဖြစ်ခဲ့တာပါ။အခုတော့အဲ့ဒီနေရာမှာဟိန္ဒူဘုရားကျောင်းကြီးတည်ဆောက်ပြီးတော့ဝန်ကြီးချုပ်မိုဒီကသူတတိယအကြိမ်ရွေးကောက်ပွဲနိုင်ဖို့ဟိန္ဒူဘာသာဝင်တွေကိုစီယုံလိုက်တာလို့သတင်းနိကဖော်ပြပါတယ်။အိန္ဒိယနိုင်ငံမှာလူဦးရေ 1.4 ဘီလီယံရှိပြီးတော့အကြမ်းဖျင်းအားဖြင့်မွတ်စလင်ရေအတွက်တန်း200လောက်ရှိပါတယ်။အခုဟိန္ဒူဘုရားကျောင်းကြီးဖွင့်လိုက်တဲ့နေရာမှာမွတ်စလင်9သိန်းလောက်နေထိုင်တာဖြစ်ပါတယ်ခင်ဗျာ။သီရိလင်္ကာနိုင်ငံမှာတော့အွန်လိုင်းမီဒီယာတွေပေါ်မှာရေးသားနေတဲ့အကြောင်းအရာတွေကိုထိန်းချုပ်ဖို့ဥပဒေသက်တရကိုဗုဒ္ဓဘုံကအတည်ပြုပြဋ္ဌာန်းလိုက်ပါတယ်။အဲ့ဒီဥပဒေအသက်ကြောင့်အွန်လိုင်းမှာတရားမဝင်တဲ့အကြောင်းအရာရေးတဲ့သူတွေကိုကြီးလေးတဲ့ငွေဒဏ်အပြင်ထောင်ဒဏ်လဲ9နှစ်အထိချမှတ်နိုင်ပါတယ်။ Google, Facebook နဲ့ X လိုမှုကွန်ရက်စာမျက်နှာတွေအနေနဲ့လည်းသူတို့ platform ပေါ်မှာရေးနေတာတွေအတွက်တာဝန်ခံရမယ်လို့ဥပဒေသက်ကပြဋ္ဌာန်းထားပါတယ်။ လူခွင့်ရေးလှောက်ရှားတဲ့သူတွေကတော့ဒီဥပဒေတကိုရှောက်ချကြပါတယ်။အွန်လိုင်းမှာရေးတာဟာဘယ်ဟာကအမှန်ဘယ်ဟာကအမှားဘယ်ဟာဘလောက်အန္တရာယ်ရှိတယ်ဆိုတာကိုဆုံးဖြတ်ဖို့အတွက်ဒီဥပဒေကအာဏာကုန်ယူထားတယ်လို့လည်းပြောကြပါတယ်။ဒါဟာရွေးကောက်ပွဲနီလာတာနဲ့အမျှလွတ်လပ်စွာပြောဆိုခွင့်ကိုသီရိလင်္ကာအစိုးရကထိန်းချုပ်လိုက်တဲ့လုပ်ရလို့ဆိုကြပါတယ်ခင်ဗျာ။